ရှိတယုတ်ပင်လယ်ပြင်ထဲမှာတရုတ်ကလေကြောင်းကာကွယ်ဆောင်အစ်ကိုချမှတ်လိုက်တာဟာဒေတာရင်းမှာဆွေရင်ပူပန်မှုတွေကြီးမအောင်ဖန်တီးတာလို့အမေရိကန်ဒူးသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။တရုတ်သမ္မတရှီကျင့်ပင်နဲ့တွေ့ဆုံဆွေးနွေးချိန်မှာဒီကိစ္စကိုဒေရူပဲပြောကြားခဲ့တယ်လို့ဘေကျင်းမှာချာတာပရင်းနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံစဉ်မစ္စတာဘိုင်ဒန်ကပြောပါတယ်။အခုလိုတရုတ်အမေရိကန်နှစ်နိုင်ငံကြားမှာတခါတရံသဘောထားကွဲလွန်မှုတွေရှိနေပေမဲ့လည်းဆက်ဆံရေးဟာအပြောင်းအလဲမရှိဘဲအပြည့်အစုံဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေကောင်းမွန်တဲ့ရှင်ပြိုင်မှုတွေနဲ့27ရာစုကဘာကြီးမှာလက်ခံကျင့်သုံးရမယ့်ကိစ္စရပ်တွေအတွက်အမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ဆိုပါတယ်။တရုတ်သမ္မတနဲ့မစ္စတာဘိုင်ဒန်တို့နှစ်ဦးဟာဗိုလ်ထုတ်ဘူးနေမှာ9နိုင်လောက်ကြာအောင်တွေ့ဆုံခဲ့ကြတာဖြစ်ပြီးလေကြောင်းကာကွယ်ရေးဇုံအစ်နဲ့ပတ်သက်တဲ့ American အစိုးရရဲ့ခိုင်မာတဲ့ရပ်တည်မှုနဲ့မျှော်လင့်ထားချက်တွေကိုပြောကြားခဲ့တယ်လို့မစ္စတာဘိုင်ဒန်ကဆိုပါတယ်။တရုတ်သမ္မတရှိကလည်းဒီဇုံဟာနိုင်ငံတကာဥပဒေနဲ့အညီချထားတာဖြစ်ပြီးဒီကိစ္စကိုအမေရိကန်သမ္မတအနေနဲ့ဓမ္မဒိဋ္ဌန်ကြကြမျက်မျက်တက်တာရှုမြင်တင်တယ်လို့ပြောခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒီကိစ္စကိုအမေရိကန်ဒူးသမ္မတဟာချက်သပရီနေတရုတ်ဝန်ကြီးချုပ်ဒီကေချန်နဲ့တွေ့ဆုံတဲ့အခါမှာလည်းဆက်ပြီးပြောဖို့ရှိတယ်လို့မစ္စတာဘိုင်ဒန်ဟာချက်သပရီနေညနေမှာပဲတရုတ်ရဲ့လေကြောင်းကာကွယ်ဆောင်တဲ့ကိုကန့်ကွက်တဲ့တောင်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။